Champion Nobang, I take Boris on Titagan, Yadari, Tika, Nina, Yare, Chirin, Patabu, Lunzo, Suing, Jong. Nimoning as I could at Tamaga, Tani, Kuzle, Yunga, Boruni, Machina, Topian Labare, Tita, Boris on Trapi, Nijare, Doka, the Naron, Iva, Imapian, and Yadi, where she is, FB. Then again, people come up, Powen, do the Puesiri, Alone in the Piatanago, Ninjan, and Nina, Tweson, Suni, Pisha Jabu, Kula Tamaga, Dream Mujo, Trevet, Pioguin, and Poguga, Trinza, Shinni, Wema, Tai Ton Labare, Dizigo, Manana Changa, Piopia Valimet.
ဆန်တီနယ်မြောက်ပိုင်းမှာအာဆီယက်ဆက်ဆက်စီလို့ခေါ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအာဆီယက်ဆက်ဆက်စီလို့ခေါ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအာဆီယက်ဆက်ဆက်စီလို့ခေါ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအာဆီယက်ဆက်ဆက်စီလို့ခေါ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအာဆီယက်ဆက်ဆက်စီလို့ခေါ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအာဆီယက်ဆက်ဆက်စီလို့ခေါ်တဲ down, doka de, don't down, lia lo, chop men mune, dema, shini de pitalu, nankam mune de male, down the town lo, kodonia de pipare. A suya yet chata sang a poet in a do, kula danga, gaze ye pisine, kunide, penibare.
ဒီတော့တွင်မှာပဲမြန်မာအစိုးရတပ်တွေဘက်ကရှမ်းပြည်မြောက်ပိုင်းကြောင်မဲနမ်ဆန်နမ်ခန်းကုပ်ခိုင်စားတဲ့ဒေသတွေမှာဖေဖော်ဝါရီလနှစ်ဆက်သုံးရက်နေ့လောက်ကစလို့တပ်အင်အားတွေအလုံးကြီးနဲ့တိုးပြီးချလာတာကြောင့်တိုက်ပွဲတွေတကြောပြန်ပြင်းထန်လာမှာဟုဒေသခံတွေကြားဆိုရင်းနေကြတာပါမြန်မာစစ်တပ်ဘက်ကအခုလိုတပ်အင်အားတိုးချဲ့ပြီးထိုးစစ်တွေရှိန်မြင့်လာရင်တော့တိုက်ပွဲတွေပြန်ဖြစ်
ီးတော့ဘောနော်အဲကျွန်တော်အပတ်မယ်ဆိုတော့ကျွန်တော်ရှောင်မယ်ရှောင်လို့မရရင်လည်းမလဲမတော်ရှိမရှောင်လို့ဆိုတော့ကျွန်တော်တက်ပွဲတော့ဖြစ်ရမယ်ကျွန်တော်ထင်တာတော့အစိုးရရတူမဖြစ်ရှိတာမှလည်းနည်းနည်းလားတော့မဟုတ်အာအစိုးရကူပြောင်းမှသူတက်ပွဲမဖြစ်ပြအောင်ဖန်တီးရေးယူတယ်လို့ပြောနေတော့
ဒါအပြင်နန်းခမ်းဒေသတဝိုင်းမှာမြမစစ်တပ်ရဲ့အင်အားလုံးရင်းနဲ့တိုးချဲ့လာနေတာကြောင့်တိုက်ပွဲတွေပြန်ဖြစ်ပြီးတော့ဒုက္ခသည်တွေအခုထက်ပိုများလာမှာကိုဒေသခံတွေကြားမှာလည်းစိုးရိမ်နေကြတာပါ။ဒါကြောင့်လက်ရှိပဋိပက္ခတွေကိုငြိမ်းချမ်းတဲ့နည်းနဲ့အတက်နိုင်ဆုံးဆွေးနွေးအဖြေရှာကြဖို့ကိုမစ္စတာဟတ်ကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းခဲ့ပါတယ်။
The UN reminded all parties to armed conflict in Myanmar that they are bound to uphold their legal obligations to respect the
international humanitarian law. လက်နက်ကိုင်ပြည်ပခန့်မှာပါဝင်သူအားလုံးအနေနဲ့လူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာကြဖို့တာဝန်ရှိတယ်ဆိုတာကိုသတိပေးလိုပါတယ်။ဒီနေရာမှာရပ်သားတွေကိုကာကွယ်စောင့်ရှောက်တာပြည်ပခန့်ဖြစ်ရာဒေသကထွက်ပြေးသူတွေဘေးအန္တရာယ်ကင်းကင်းသွားခွင့်ပြုဖို့လူသားချင်းစာနာမှုအကူအညီတွေရရှိနိုင်ဖို့အရပ်သားတွေထိခိုက်မှုမရှိအောင်တက်နိုင်သမျှနီးလန်းနေနဲ့ကြိုးပမ်းကြဖို့လည်းလိုအပ်ပါတယ်။ဒါအပြင်ပဋိပက္ခမှာပါဝင်သူတွေအားလုံးအနေနဲ့အတက်နိုင်ဆုံးထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်ကြဖို့နဲ့ပဋိပက္ခကိုငြိမ်းငြိမ်းချမ်းချမ်းဖြည့်ရှင်းနိုင်အောင်အတိအပယ်ပြည့်ဝတဲ့တွေးဆောင်ဆွေးနွေးမှုတွေပြုလုပ်ဖို့ကုလသမဂ္ဂကတိုက်တွန်းလိုပါတယ်
။ဒါအပြင်မြန်မာနိုင်ငံကိုမကြသေးခင်ကတွားရောက်ခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရုံးရဲ့ညွှန်ကြားရေးမှူးဂျွန်ကင်းရဲ့အင်္ဂါနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလည်းတိုက်ပွဲတွေကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေနဲ့တိုက်ပွဲတွေအတွင်းမှာမြေမြုံပိုင်းအုံပြုနေတာတွေနဲ့ပတ်သက်လို့အလွန်အမင်းစိုးရိမ်ကြောင်းကိုထည့်သွင်းပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးချန်ပေးပုတ်ကို VJ နံပြားဟာလည်းမြန်မာနိုင်ငံကိုဒီရက်ပိုင်းတွားရောက်ခဲ့ပြီးတော့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရပြီးမကြခင်အစိုးရတည်ဖြစ်လာတော့မဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့သိရပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတော့NLD အစိုးရတက်လာတဲ့အခါပြည်ရင်းငြိမ်းချမ်းရေးနဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့အပါအဝင်တိုင်းပြည်ရဲ့တရားဥပဒေစိုးမိုးရေးတို့ကိုတိုင်းရင်းသားတွေနဲ့အတူလက်တွဲပြီးတော့လှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ရှင်။